ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးချင်းပြည်နယ်စစ်စင်ရေးတပ်စတင်လိုက်ပြီးချင်းပြည်နယ်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်လာတာပါ။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေးကြောင်းတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတဲ့ကြားကတပ်စခန်းတော်တော်များများကိုသိမ်းယူနိုင်ခဲ့တယ်လို့ချင်းပြည်နယ်အဖွဲ့ကဒီဇင်ဘာလ20ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ချင်းပြည်နယ်ပြောခွင့်ရဆလိုက်ရောမန်ကတိုက်ပွဲအတွင်းလေကြောင်းတိုက်ခတ်မှုတွေနေ့စဉ်ဆိုသလိုရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာပဲ BOA ကိုဖြေကြားထားပါတယ
်။လေကြောင်းတိုက်ခတ်မှုတွေကတော့ကျွန်တော်တို့ဒီမြို့သိမ်းစစ်စင်ကြီးစတင်တဲ့နိုဝင်ဘာ9ရက်နေ့ကလေးပဲနေ့စဉ်ကြီးပါပါပဲ။တလားကျော်တည်းမပြတ်လို့ပဲပြောရမှာပဲ။လေကြောင်းတိုက်ခတ်မှုတော့တောက်လျှောက်ရှိပါတယ်ခင်ဗျ။မြို့ဒီစစ်ကောင်စီကင်းစင်တယ်လို့မျိုးမြို့ကိုအလုံးစုံဟိုထိန်ချုပ်နိုင်တာမျိုးမဟုတ်သေးပါဘူးခင်ဗျ
။မင်းတပ်မျိုးပေါ်မှာစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့စံမင်းသီရိဇီတီဂုံဝန်တန်းအင်ယာလိုင်ကန်စံပြရက်ကွက်ခရိုင်ဆောက်လုပ်ရေးဝင်တာဝါထိုင်ဂုံဟိုတယ်မင်းတပ်မြလေးပွင့်ဇီတီဂုံလေးမိုင်ဂုံတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မင်းတပ်ခရိုင်မျိုးနယ်ရဲတပ်ဖွဲ့ဝင်ကစစ်ကောင်စီရဲတပ်ဖွဲ့ဝင်နဲ့ရဲတပ်ဖွဲ့ဝင်ပေါင်း123ဦးအပါအဝင်သူတို့ရဲ့မိသားစုဝင်တွေဟာဒီဇင်ဘာလ15ရက်နေ့မှာလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။ဖလန်းမျိုးသိစစ်စင်ရေးမှာဖလန်းခရိုင်ရဲတပ်ဖွဲ့ယုံဖလန်းမျိုးနဲ့ရဲတပ်ဖွဲ့ယုံဆောက်လုပ်ရေးယုံအထွေထွေအုပ်ချုပ်ရေးယုံနဲ့စီးယုံကုန်နေရာတွေကိုတိုက်ခိုက်သိမ်းပိုက်နှံခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရဲတပ်ဖွဲ့ဝင်45ဦးကတော့လက်နက်ခရမ်းတွေနဲ့အတူနိုဝင်ဘာလ12ရက်နေ့ကလေးကလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။မင်းတပ်နဲ့ဖလန်းမှာချမ်းရှိနေသေးတဲ့စစ်ကောင်စီတပ်တွေကိုအပိသက်သိမ်းပိုင်နိုင်ဖို့ပြင်းပြင်းထန်ထန်ဆက်လက်ပြီးထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့လည်းချင်းညီနောင်အဖွဲ့ကပြောပါတယ်။မျိုးသိမ်းတိုက်ပွဲပြင်းထန်နေတာအချိန်တလကျော်ကြာလာချိန်စစ်ကောင်စီရဲ့တပ်စခန်းအများအပြားနဲ့လက်နက်ခဲယမ်းတွေအပြင်လက်နက်ချအညံ့ခံခဲ့တဲ့အင်အားအတော်များများရှိနေတဲ့အကြောင်းချင်းညီနောင်ဘက်ကဖော်ပြလာတာပါ။တိုက်ပွဲပြင်းထန်နေချိန်လေကြောင်းတိုက်ခတ်မှုကဆက်ရှိနေပြီးဒေသခံတွေကတော့ထွက်ပြေးပြင်းရှောင်နေကြစေပါ။တိုက်ပွဲနဲ့ဆက်သွယ်ရေးလမ်းကြောင်းအခက်အခဲတွေကြောင့်ဒေသရင်းကအခြေအနေတွေကိုအသေးစိတ်မသိရသေးဘူးလို့စစ်ဆောင်နေကြတဲ့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့ Chin Brotherhood ချင်းညီနောင်အဖွဲ့မှ Zoomi Federal အစည်းအရုံးချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မရာနေမြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပက်လက်နဲ့ချင်းလန်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့ပါဝင်ပါတယ်။ချင်းပြည်နယ်ဘက်ကစီးရီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။